ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းအတွင်းရန်ဘတ်လက်နက်ကိုင်အဖွဲ့အစည်းမှပစ်ခတ်မှုကြောင့်ရိုဟင်ဂျာဒုက္ခသည်၄ဦးသေဆုံးသွားတယ်လို့အာဏာပိုင်တွေကကိုးကားပြီးသတင်းတွေကဖော်ပြထားပါတယ်အာဆာနဲ့ RSO ရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေကြားမနေ့ညကတနအီလောက်ကြာအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်၄ဦးသေဆုံးပြီးတော့2ဦးအပြင်းထန်ဒဏ်ရာရခဲ့ကြောင်းဒေသခံရေမူရှမန်ဟူဆန်ကိုကိုးကားပြီး AFP သတင်းကဖော်ပြခဲ့တာပါပစ်ခတ်မှုနဲ့ပတ်သက်လို့အာဆာနဲ့ RSO အဖွဲ့တွေဘက်ကတစုံတရာမပြောပေမဲ့လည်းရန်ဘက်ရိုဟင်ဂျာအဖွဲ့နှစ်ဖွဲ့ကြားမှရှိတဲ့ဒုက္ခသည်စခန်းတွေထဲမှာမကြာခဏပစ်ခတ်မှုတွေလည်းဖြစ်ပွားလေ့ရှိပါတယ်2019ခုနှစ်ကရခိုင်ပြည်နယ်မှာအာဆာအဖွဲ့ကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်တဲ့အနေနဲ့နေမည်ရှင်းလင်းတဲ့စစ်ဆင်ရေးတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတာပါ။အာဆာအဖွဲ့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေမကြသေးခင်ကနှိမ်နှင်းလာချိန်မှာပဲ RSO အဖွဲ့နဲ့လည်းထိတ်တိုက်ရင်ဆိုင်တိုက်ခိုက်မှုတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်။ဒုက္ခသည်စခန်းတွေမှာတိုက်ခိုက်မှုတွေကြောင့်အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ဒီနှစ်ထဲမှာရိုဟင်ဂျာဒုက္ခသည်60ကျော်သေဆုံးခဲ့ရတယ်လို့လည်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်။